ဒီကရေဧပြီလ17ရက်နေ့ညကရန်ကုန်မြို့နယ်မင်္ဂလာဆေးဇေဝင်ထဲမှာရဲတွေအများကြီးရောက်လာခဲ့လို့လူအများအထိတ်တလန့်ဖြစ်ခဲ့ကြရပါတယ်။အဲ့ဒီမင်္ဂလာဆေးဇေဝင်ထဲကမင်္ဂလာမွန်ဆေးနဲ့မင်္ဂလာဆေးသစ်အပေါ်တက်လွှာတွေမှာ KTV အနှိတ်ခမ်းတဲ့နိုင်ကလပ်တွေဖွင့်လှစ်ထားပြီးညဘက်အလွန်စီကားတဲ့နေရာတွေပါ။တကြံပိတ်ရမတိုင်ခင်ညရဲတွေအဲ့ဒီဝင်းထဲဝင်ရောက်လာတဲ့အကြောင်းရင်းကတော့မင်္ဂလာဈေးသစ်နဲ့မင်္ဂလာမွန်ဈေးအပေါ်ထက်တွေမှာဖွင့်လှစ်ထားတဲ့ night club တွေနဲ့ KTV အနှိတ်ခမ်းအားလုံးဧပြီလ17ရက်နေ့ည12နာရီအပြီးပိတ်သိမ်းသွားဖို့ရန်ကုန်မြို့တော်စီပင်သာယာရေးအဖွဲ့ကညွှန်ကြားထားတာမို့အမိန့်ကိုမလိုက်နိုင်ရင်ရက်တက်ဖွဲ့အင်အားတုံးပြီးဖယ်ရှားဖို့ဖြစ်နိုင်ပုံရပါတယ်။စီပင်ကညွှန်ကြားထားပြီးဖြစ်ပေမဲ့လည်း night club နဲ့ KTV တွေအားလုံးဖွင့်မြဲဖွင့်နေလို့အဲ့ဒီညကပိုလို့တောင်စီကားသလားလို့ထင်ရပါတယ်။နောက်ဆုံးတော့ night club နဲ့ KTV ဖွင့်နှက်ထားသူတွေဘက်ကဖွင့်ခွင့်ပေးပါစီမင်းစီမှာအတနာခံစားတင်ပြမယ်ဆိုတဲ့အခြေအနေအောက်မှာအေးအေးချမ်းချမ်းဖြစ်သွားပါတယ်။တကြံကာလအတွင်းမှာအဲ့ဒီ night club နဲ့ KTV တွေအားလုံးဟာယာယီရက်ဆိုင်ထားမယ်လို့သိရပါတယ်။ဒါပေမဲ့တကြံပြီးတာနဲ့ဆက်ဖွင့်မယ်လို့လည်းပြောနေကြပါတယ်။ရန်ကုန်မြို့တော်စီပင်ကငကုံညွှန်ကြားထားတဲ့ club နဲ့ KTV အားလုံးဧပြီလ17ရက်နေ့ည12နာရီထားပြီးဖယ်ရှားပေးဖို့ဧပြီလ25ရက်နေ့နောက်ဆုံးထားပြီးတက်ဆင်ထားတဲ့ပစ္စည်းတွေကိုဖယ်ရှားပေးဖို့ဧပြီလ26ရက်နေ့မှာအခန်းအားလုံးစီပင်ဌာနကိုပြန်အပ်ဖို့ဆိုတာကတော့ဖြစ်လာအောင်မဟုတ်သေးပါဘူးဒီပြဿနာဘယ်လိုဖြစ်လာတာလဲစီပင်ပိုင်အခန်းတွေမှာဘာကြောင့် night club တွေဖွင့်ဝင်ရတာလဲရန်ကုန်မှာ night club တွေရှိတဲ့သလားဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်လက်ရှိမင်္ဂလာဈေးဝင်ထဲမှာနောက်ထပ်မင်္ဂလာမွန်ဈေးအဆောက်အဦးနဲ့မင်္ဂလာဈေးသစ်အဆောက်အဦးတွေရှိကြပါတယ်။အရင်စစ်အစိုးရလက်ထက်ကတည်းကအဲ့ဒီဈေးအဆောက်အဦးအမြင့်ထက်တွေမှာ night club ကာရာအိုကေအနှိတ်ခမ်းတွေဖွင့်ဝင်ပေးထားတာပါ။ဒါပေမဲ့ night club ကာရာအိုကေအနှိတ်ခမ်းဆိုတဲ့နာမည်နဲ့မဟုတ်ဘဲစားသောက်ဆိုင် license အရက်ပီးယားရောင်းချခွင့် license ဖျော်ဖြေရေး license တွေရယူပြီးနားလည်မှုနဲ့ဖွင့်ဝင်ရထားကြတာပါ။ဘယ်သူတွေကအဲ့ဒီလုပ်ငန်းတွေကိုလုပ်ပြီးဘယ်သူတွေကလုခွင့်ရတဲ့ဆိုတာကတော့အထူးပြောဖို့တော့မလိုပါဘူးအာဏာပိုင်တွေနဲ့နှိစက်တဲ့လက်ငွေများများပေးနိုင်တဲ့လူတွေပဲတီးခြားလုပ်ကင်ခွင့်ပြုထားတာဖြစ်ပါတယ်မင်္ဂလာဈေးဟာရန်ကုန်မြို့နယ်မှာတည်ရှိတာအဲ့ဒီဈေးဝင်းတဲ့ကပေါ်ထက်တွေမှာဖွင့်ထားတဲ့ night club ကာရာအိုကေတွေကလည်းတစ်ခုနှစ်ခုမကအများကြီးဖွင့်ထားသလိုဖြစ်နေတဲ့အတွက်ညဘက်စီကားတဲ့ဝင်းကြီးတစ်ခုဖြစ်နေတာကာလကြာခဲ့ပါပြီတစ်ခါတစ်ခါတော့လည်းရဲတွေကအဲ့ဒီဝင်းတွေကကလပ်နဲ့ကာရာအိုကေဆိုင်တွေကိုဝင်ဝင်ဖမ်းတတ်ပါသေးတယ်။အဲ့ဒီခါမှာကလပ်မှာအလုလုနေကြတဲ့မင်းကလေးငယ်တွေပြေးကြလွှားကြတခါတရံအဖမ်းခံရတာမျိုးရှိခဲ့ပြီးကလပ်တွေလည်းတရက်နှစ်ရက်ပိတ်သွားတတ်ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းလက်ပေးလက်ယူတွေလုပ်ကြပြီးပြန်ပြီးဖွင့်ကြတာပါပဲ။ပြီးခဲ့တဲ့နှစ် NLD အစိုးရအသစ်တက်လာဥပြိုးမင်းသိန်းရန်ကုန်တိုင်းဝန်ကြီးချုပ်ဖြစ်လာတဲ့အခါမှာစီပင်ကပိုင်တဲ့အဲ့ဒီဈေးအဆောက်အဦးမှာ night club တွေကာရာအိုကေတွေရှိနေတာကိုစပြီးကင်ပွေဖို့လုပ်လာပါတယ်။2016ခုနှစ်ဇူလိုင်လ29ရက်နေ့ရန်ကုန်တိုင်းအစိုးရအဖွဲ့အစည်းအဝေးမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကစီပင်သာပိုင်အဲ့ဒီဈေးနှစ်ရဲ့အပေါ်တက်နေရာတွေကို business center လုပ်ဖို့လမ်းညွှန်ပါတယ်။ဒီလိုနဲ့ night club တွေကာရာအိုကေဆိုင်တွေပိတ်သိမ်းဖို့ဇက်လန်းစခဲ့တာပါ။ဒါပေမဲ့ဒီကိစ္စလွယ်တာမဟုတ်ပါဘူး။ပထမတစ်ဆင့်2016ခုနှစ်ဒီဇင်ဘာလအကုန်မှာကလပ်နဲ့ကာရာအိုကေတွေအနှိတ်ခမ်းတွေအားလုံးဖယ်ရှားပေးဖို့ညွှန်ကြားချက်ထုတ်ပါတယ်။ထုံးစံအတိုင်းကလပ်ပိုင်ရှင်တွေကာရာအိုကေပိုင်ရှင်တွေကအသနာခံစားတင်ကြပါတယ်။ဒီကိစ္စကိုကင်တွေရတဲ့စီပင်အရာရှိတွေရဲအရာရှိတွေကလည်းကလပ်ပိုင်ရှင်တွေကာရာအိုကေပိုင်ရှင်တွေဘက်ခတ်ပါပါဆိုတော့2019ခုနှစ်မတ်လကအပြီးရွှေ့ဖို့ဆိုပြီးရဲရွှေ့သွားပြန်ပါတယ်။ဒါလည်းမဖြစ်ခဲ့ပြန်ပါဘူး။ပိုင်ရှင်တွေကိုစီပင်ကအကြိမ်ကြိမ်ခေါ်တွေ့ပြီးနောက်ဆုံးတကြမတိုင်ခင်ဧပြီလ17ရက်နေ့ညနောက်ဆုံးထားပိတ်သိမ်းမှုအခြေအနေကိုရောက်လာတာပါဒါပေမဲ့ကလပ်ပိုင်ရှင်တွေကလည်းလက်မလျှော့ပါဘူးအဲ့ဒီ17ရက်နေ့ညမှာပဲသတင်းမီဒီယာတွေကိုဖိတ်ကြားပြီးသတင်းစာရှင်းလင်းပွဲလုပ်ပါတယ်အဲ့ဒီကလပ်တွေကာရာအိုကေတွေမှာ မင်းကလေးတွေနဲ့လူငယ်တွေထောင်နဲ့ချီပြီးအလုပ်လုပ်နေကြတဲ့အကြောင်းဒါတွေကိုပိတ်သိမ်းလိုက်ရင်အားလုံးဒုက္ခရောက်ကြမှာဖြစ်တဲ့အကြောင်းသတင်းမီဒီယာတွေကိုပြောပါတယ်။နောက်သတင်းသမားအားလုံးကိုကြက်ရကလပ်ကိုအခမဲ့တက်နိုင်တယ်ဆိုပြီးခွင့်ပေးပါတယ်။ဒီလိုနဲ့အဲ့ဒီညကရောက်လာတဲ့ရဲတွေအားလုံးလည်းတတ်ဆုတ်သွားကြပြီးစီပင်ကသူ့အခန်းတွေသူပြန်ယူဖို့ကိစ္စမအောင်မြင်ခဲ့တာဖြစ်ပါတယ်။ဒီပြဿနာကိုပြန်ပြီးကြည့်မယ်ဆိုရင်အပိုင်းနှစ်ပိုင်းမြင်တွေ့နိုင်ပါတယ်။တစ်ပိုင်းကတော့စီပင်သားရဲကော်မတီကသူ့ပိုင်တဲ့အခန်းတွေကိုသူပြန်ယူပြီးကလပ်တွေနေရာမှာ business center လုပ်မယ်ကိစ္စပါ။ဒါဟာလေမြို့လေကောင်မှာပိုကောင်းတဲ့ရပ်ဝန်းတစ်ခုဖန်တီးထားတာဖြစ်တယ်လို့အရင်အစိုးရအဆက်ဆက်လက်ပေးလက်ယူလုပ်ခဲ့တဲ့တရားမဝင်လုပ်ငန်းကြီးတစ်ခုကိုရပ်ဆိုင်လိုက်တာလည်းညီပါတယ်။ဒီအတွက်မင်္ဂလာဇေဝင်းတဲ့ကစီပင်ပိုင်အခန်းတွေကိုပြန်လည်ရယူတာဖြစ်တင်ပြီးအောင်မြင်အောင်လဲလုပ်တင်ပါတယ်။နောက်ပြဿနာတစ်ခုကတော့ night club ကာရာအိုကေတွေကိုခွင့်ပြုသင့်မသင့်ကိစ္စပါ။တကယ်တကယ်ဈေးကွက်စီးပွားရေးစနစ်နဲ့တကားဖွင့်ဝါဒကျင့်သုံးနေတဲ့နိုင်ငံအတွက်အဲ့ဒါမျိုးတွေဖွင့်လွှတ်ခွင့်ပြုတင်ပါတယ်။တရားဝင်ခွင့်ပြုပြီးဖြစ်သင့်ဖြစ်ထိုက်တဲ့စီကံစနစ်တွေသတ်မှတ်ပြဋ္ဌာန်းပြီးသတ်မှတ်ထားတဲ့ area တွေမှာလုပ်ကင်ခွင့်ပေးတင်ပါတယ်။လုပ်ခွင့်ပေးတဲ့နေရာမှာကိုနဲ့နီးစပ်သူတွေကိုလွတ်ခွင့်ပေးတာမျိုးမဟုတ်ပဲစီမင်းစီကံလိုက်နာမဲ့မိသူကိုမဆိုးတတ်မှတ်အခွန်ဆောင်စီပြီးခွင့်ပြုပေးတင်ပါတယ်ဒါမှသာအဲ့ဒီကလပ်တွေကာရာအိုကေတွေမှာအလုပ်လုပ်ကြမဲ့မိန်းကလေးတွေလူငယ်တွေကိုလည်းဥပဒေနဲ့အညီအကာအကွယ်ပေးနိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်